ိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံဖို့အတွက်တောက်ချာနေ့မှာကီယက်မြို့တော်ကိုသွားပါတယ်။ဝန်ကြီးချုပ်မိုဒီဟာပြီးခဲ့တဲ့လတုန်းကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဖို့မော်စကိုကိုသွားရောက်တာအတွက်အမျက်ထင်နေတဲ့ယူကရိန်းသမ္မတဇယ်လန်စကီရဲ့ဖိတ်ကြားမှုနဲ့လာရောက်တာပါ။ခေါင်းဆောင်မှုတွေ့ဆုံဆွေးနွေးမှုမလုပ်ခင်ထောက်ပြတဲ့ပူးတွဲကြေညာချက်မှာတော့မစ္စတာမိုဒီကသူ့ရဲ့ယူကရိန်းခီးစဉ်ဟာငြိမ်းချမ်းရေးအတွက်ဖြစ်ကြောင်းပြောသလိုရုရှားနဲ့ယူကရိန်းနှစ်ဖက်နှိမ့်နှိုင်းဆွေးနွေးမှုလုပ်ဖို့လည်းတောင်းဆိုပါတယ်။အိန္ဒိယနဲ့ရုရှားကြားကာလဒါရှင်ဆက်ဆံမှုရှိတယ်လို့တက္ကသိုလ်2000ကစပြီးနှစ်စဉ်ထိပ်သီးဆွေးနွေးပွဲလုပ်ခဲ့ကြတာဖြစ်ပေမဲ့အခုဇူလိုင်လကမှ9နှစ်အတွင်းသူကိုယ်တိုင်မော်စကိုကိုပထမဆုံးသွားတာပါ။အိန္ဒိယနဲ့ရုရှားနဲ့ယူကရိန်းနှစ်နိုင်ငံငြိမ်းချမ်းရေးအတွက်ဘယ်ကြိုးပမ်းမှုမျိုးမှမဆိုမိတ်ဆွေတူအနေနဲ့ကိုယ်တိုင်ပါဖို့အသင့်ရှိကြောင်းသမ္မတဇယ်လန်စကီကိုပြောပါတယ်။ဒီလိုညဉ့်ညမ်းမှုရဖို့ဆွေးနွေးပြောဆိုမှုတွေနဲ့တန်တမာရေးအရာပဲလှုပ်ဆောင်နိုင်မှာဖြစ်တဲ့အတွက်အချိန်မဖြုံးကြပဲအဖြေရှာဖို့တစ်ဖက်အတူတိုင်းဆွေးနွေးတင်တယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောပါတယ်။